င်္ဂလာပါခင်ဗျာခဏညပိုင်းတဲ့လေးလိုက်စီစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဖြစ်ပါတယ်ဒါပေမဲ့လည်းဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဒီတလောကပဲဒီလွတ်တော်ထဲမှာလက်ရှိလဲဆွေးနွေးနေကြတော့ဆဲရှိပါတယ်ဒါပေမဲ့လွတ်တော်ထဲမှာတော့ဒီတိုက်ခန့်တမှုစီအင်အားစုတွေအဓိကလိုလားနေတဲ့အချက်တွေကဒီတကယ်တော့ဖွဲ့စည်းပုံပြင်ရေးအတွက်လုံလောက်တဲ့မဲဆန္ဒမရပဲနဲ့လွတ်တော်ထဲမှာရင်းနှီးခဲ့ပါတယ်အဲ့တော့လွတ်တော်ထဲမှာဒီဖွဲ့စည်းပုံအခြေခံဥပဒေနောက်ထပ်ပြင်ဆင်နိုင်ရေးအလားအလာဘယ်လောက်ထိရှိနိုင်အောင်မလဲလွတ်တော်ပြင်တခြားနည်းလမ်းတွေရောရှိနိုင်အောင်မလားဒီအကြောင်းကိုကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီ SNDP ကြားပြူပါတီရှန်တိုင်းလမ်းများဒီမိုကရက်တစ်ပါတီရဲ့ဒီပြည်သူ့တော်ကူစလေဦးရထွန်းဖြစ်ပါတယ်နောက်တူကတော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဖြစ်ပါတယ်တဲ့ရှင်နေဦးကိုနီဖြစ်ပါတယ်ရှင်နေဦးကိုနီကဆိုရင်ဒီမျိုးသားဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်တဲကြွကြွနဲ့ဦးဆောင်လှုပ်ရှားနေသူတူလည်းဖြစ်ပါတယ်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကြံ့ခိုင်ရေးပါတီကဒီဦးကိုကျွန်တော်တို့ခေါ်ဖို့ကြိုးစားပြီးပါတယ်ဒါပေမဲ့ဖုန်းတွေခေါ်လို့မရလို့ခဲလို့ပါအဲ့တော့ကျွန်တော်အရင်ဆုံးလွတ်တော်တဲ့ကဦးရထွန်းကိုပဲအရင်ကျွန်တော်မေးချင်ပါတယ်ဦးရထွန်းကြားပါလားခင်ဗျာ Hello
ဟုတ်ကဲ့ကြားပါတယ်
ခင်ဗျာ Okay ဦးရထွန်းရေဦးရထွန်းကိုပဲကျွန်တော်ရင်မေးချင်ပါတယ်အခုတလောကတော့တကယ်တမ်းတိုက်ခန့်တမှုစီအင်အားစုတွေလိုလားတောင်းဆိုနေကြတဲ့4362 59စတို့ဒီလိုအခြေအနေတွေကပြစ်စင်ခွင့်မရပဲနဲ့လွတ်တော်ထဲမှာရင်းနှီးသွားတယ်ပေါ့နော်အဲ့တော့လွတ်တော်ထဲမှာဒီရင်းနှီးခဲ့တဲ့အခြေအနေနဲ့ဒီလိုလွတ်တော်ထဲမှာဖွဲ့စည်းပုံပြင်ဆင်နိုင်ရေးတကယ်ကိုပြင်ဆင်နိုင်ရေးအလားအလာပေါ့အခြေအနေနောက်ထပ်အလားအလာရောရှိနိုင်သေးလားဦးရထွန်းအမြင်သုံးသပ်ပြပါဦ
းဒီလိုဗျဖွဲ့စည်းပုံအခြေခံဥပဒေအခုပြင်ဆင်ဖို့တင်တဲ့ဟာကစက်ကံဖွံ့ဖြိုးရေးပါတီကတင်တယ်လို့ဆိုပေမဲ့ကျွန်တော်တို့ဒီတင်တဲ့အချက်တွေပေါ့အလုံးပေါင်းကြီးကြီးမားမားက35ချက်လောက်ရှိမှာပေါ့နော်အဲ့လိုဟာမှာကျွန်တော်တို့တိုင်းရင်းသားနိုင်ငံရေးပါတီတွေလိုလားတဲ့ဖက်ဒရယ်စနစ်ပြည်ပြင်ရေးအတွက်ကိုဒီဥပဒေပြုခွင့်ပေါ့နော်ဥပဒေပြုခွင့်အုပ်ချုပ်ခွင့်အာဏာတွေကိုဟလာဒီခွဲဝေပေးတဲ့အပိုင်းပေါ့နော်နောက်ဟိုတိုင်းဒေသကြီးပြည်နယ်အဲဝန်ကြီးချုပ်တွေကိုတက်ဆိုင်ရာလွှတ်တော်တွေကခန့်အပ်ခွင့်အပိုင်းပေါ့အဲ့ဒါတွေရဲ့နောက်တစ်ခါNLD ကလိုလာတဲ့436ပြည်ရေးပေါ့436ပြည်ရေးမှာသူတို့ကတော့ဒီရွေးကောက်ခံကိုယ်စားလှယ်များရဲ့သုံးပုံနှစ်ပုံအထိအဲ့လောက်အထိရှော့ချပြီးတော့သူကဒီအဲ့လောက်နဲ့ရလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တရားကိုပြင်ဆင်နိုင်တယ်ဆိုတဲ့အထိသူတို့ကပြင်ဆင်တာပေါ့နောက်တစ်ချက်ကတော့59စာလုံးကိုချုပ်ချင်တာပေါ့နော်အဲ့ဒါလိုအချက်တွေအပါအဝင်ဒီ35ချက်တင်လိုက်တော့ကျန်တဲ့အချက်တွေကဘာတွေလဲဆိုလို့ရှိရင်တော့ဒီသရရဲ့လုံပိုင်ခွင့်တွေကိုကန့်တတ်တာကန့်တတ်ချုပ်ချယ်ပြီးတဲ့အခါကျတော့သမရနဲ့ပြောင်စုဝင်ကြီးတွေကိုလည်းသွတ်တော်ကိုယ်စားလှယ်တွေဖြည့်ရမယ်ဆိုပြီးတော့အဲ့လိုသတ်မှတ်လိုက်တဲ့ဟာမျိုးတွေပေါ့အဲ့တော့ဘယ်လိုဖြစ်နေတော့ဆိုတော့ကျွန်တော်ဒီဝီယာခြုံငုံသုံးတက်ကြည့်လိုက်လို့ရှိရင်တော့ NLD လိုလားတဲ့အချက်တွေလည်းပြပြဝဝအဲ့ချက်ပြထားတာမဟုတ်ဘူးခတ်ပါပါပေါ့နော်ခတ်စင်စင်ပေါ့အဲ့ဒီတိုင်းရနိုင်ငံရေးပါတီတွေလိုလားတဲ့ဖက်ဒရယ်စနစ်ပြည်ရင်ရေးဆိုတဲ့ဥစ္စာကလည်းခတ်ဝါဝါပေါ့နော်ဒီသူတို့ကပြည်အောင်စုကပြဋ္ဌာန်းထားတော့ဥပဒေနဲ့အညီဆိုပြီးတော့အဲ့လိုတွေလှုပ်လိုက်တဲ့အခါကျတော့ဖက်ဒရယ်စနစ်အောက်ဆန်းနဲ့ဘိုလ်ချုပ်တိုင်မှုဆက်ရှိနေတယ်ဆိုတဲ့ပုံစံပေါက်တယ်သမရရဲ့လုံတိုင်ခွင့်တွေကိုရှင်းချတဲ့ကိစ္စတွေမှာကျတော့လေနိုင်ငံရေးစနစ်တွေကိုကောင်းကောင်းနားမလည်တဲ့အခါကျတော့သူတို့ပြင်လိုက်တဲ့ပုံစံကပါလီမန်စနစ်ကိုသွားမဲ့ပုံစံမျိုးဖြစ်သွားပြီးတော့မူလရေးဆွဲထားတဲ့သမရစနစ်ကဖျက်လိုက်တယ်လို့ဖြစ်သွားတော့ဒီဟာကတော်တော်ကိုအချိုးမကျဖြစ်တော့ပေါ့တကယ်လို့အားလုံးဒီဟာတွေအောင်မြင်တယ်ဆိုရင်တောင်မှကျွန်တော်ဖွဲ့စည်းပုံကြီးကဒီအချိုးမကျဖြစ်ပြီးတဲ့အခါကျတော့နောက်ပို့ပြီးတော့ဒီတစ်ခါထပ်လိုက်ပြန်ရမ်းတယ်ဖြစ်သွားတယ်အဲ့လိုဖြစ်တဲ့အခါကျတော့အခုကအဓိကအားဖြင့်သူတို့ကနိုင်ငံရေးအင်အားစုတွေတိုင်ပင်ဆွေးနွေးပြီးမှဟုတ်တဲ့အတွက်ကြောင့်မလို့လေတက်မတော်ရဲ့ထောက်ခံမှုကမရဘူးမရတဲ့အတွက်ကြောင့်မလို့ဒီဟာကအောင်မြင်ဖို့အလားအလာမရှိဘူးပေါ့နော်ကျွန်တော်အခုတင်းင်းလာအင်္ဂါနေ့လောက်ဆိုရင်ကျွန်တော်တို့ဒါမဲဖွဲတော့မယ်ကျွန်တော်ထင်ပါတယ်အခုဆွေးနွေးနေတဲ့ဟာတွေအောင်မြင်ဖို့အလားအလာအလွန်နည်းပါတယ
်ဟုတ်ကဲ့ကျွန်တော်တိုက်မှာဦးရထုံးကိုပဲတစ်ချက်ပြီးကျင်ပါတယ်တိုင်းသားခုနဦးရထွန်းပြောတဲ့အထက်မှာလည်းသုံးစားပါပါတယ်တိုင်းသားပါတီတွေရဲ့လူလားချက်ပြင်ဆင်မှုလူလားချက်တော့ NLD ဘက်ကလူလားချက်တိုင်းသားတွေရဲ့လူလားချက်မှာတကယ်တမ်းပြင်ဆင်နိုင်ဖို့ကဘယ်ဥပဒေမဆိုပြင်ဆင်နိုင်ဖို့က436ကပို့ပြီးတော့အဓိကကြမနေဘူးလား436ကြီးမှကြမလာရင်တခြားတွေပြင်နိုင်ဖို့နီလန်ရှိနိုင်ပါတော့မလား
အဲကျွန်တော်ကတော့အခုကဒါနိုင်ငံရေးကကျွန်တော်ဒီသဘောတူညီချက်ပေါ့နိုင်ငံရေးကသဘောတူညီချက်ဆိုတာခေါင်းဆောင်တွေဖြစ်တဲ့ဥပမာအစိုးရအဖွဲ့ခေါင်းဆောင်တမရခေါင်းဆောင်ဒီတော်ဆန်းစုကြည်တိုင်းသားပေါင်းဆောင်စတဲ့6ပွင့်ဆိုင်လိုမျိုးပေါ့အဲ့လိုဖွဲ့စည်းမျိုးကကြီးကြီးလေးလေးသူ့အတွက်ကလည်းတမရကစိတ်ပြီးတော့စိတ်ပါလက်ပါမရှိမတွေ့ကျင်တဲ့အခါကျတော့ เอ้ปีเนี่ยจันรุพิลานายนุสุดยอดจันรุหูแล้วไงพ่อเรียนเนี่ยมีงานอีทุนนี่เลยค่ะมาอันนี้พ่อดีเลยก็กูดีเด็กค่ะยาเสพติดเลยใช่ไหมงานอีทุนนี่เว้ยว่าไหมไอ้งานอีทุนนี่เว้ยว่าเนี่ยใช่ไหมตัวอดีตถ้าเกิดเนี่ยปีนี้ตัวเดี๋ยวลูกก็จะเรียนรู้ชอบไปบ้างเดี๋ยวลูกก็จะเรียนรู้ปีนี้เนี่ยแต่เดี๋ยวอดีตดีกว่าเนาะปีนี้แต่เดี๋ยวอดีตดีลูกกันจวนชอบไปบ้าง นับวิโดดีแต่ขยันลดตัวเรียนในที่เดียวตัวเองวันที่จะไปยึดเชื่อมเป็นป่าทำได้สิอาจารย์ลูกต้องสูบบุหรี่ลูกเนี่ยสูบเสียงแต่ถ้าเกิดเลยสูบยาก็ดีเพราะว่าสิ่งกูกำลังน่าเลยที่เดียวอาจารย์ลูกลูกเป็นมาด่าเลยอาจารย์ลูกปีนี้ยังไงอะไรยี่สิบคำเองเขาทาวละอามาทันเจอสิ่งเมื่อสองสิบหกปีแล้วเลยสิ่งนี้อาจารย์ลูกสุดออกมาดีพอดีกงที่กันอุดมปีนี้กูอาจารย์ยังไง
ในงานยืนชุนนี่บ่อยก็ยาเลยยาละเดียวจันรู้ลดตัวมาลาเปลี่ยนบ่ลดลดได้ขาดจะรอมาเปลี่ยนดีดีนี่เนาะเปลี่ยนอะไรเนี่ยลูกจันว่าลีข้าวอะไร
โอเคครับอุ้ยช่วงลีได้มาขนาดนี้บ่วางครับจันรู้กูนี่เสียปีจมาเลยกูนี่จ้าวอะไรครับเนี่ย
จ้าวอะไรครับ
โอเคกูนี่จันรู้ปัจจุบันตัวยืนไม่เจนะก็กูลดตัวเรามาเพื่อจีบเอาเปลี่ยนหมดด้วยจูดานี่ลีต้องเช่าตัวบริษัทเกี่ยนส่วนยืนนี่ตัวบริษัทลดตัวเรามาเพื่อจีบ
ကျွန်တော်ခတ်တူတို့ပြောရလိမ့်မယ်။ဘာကြောင့်လို့ဆိုတော့လက်ရှိလွတ်တော်မှာပြင်ဖို့ဆိုလို့ရှိရင်ဒီတမတော်ကယူထားတဲ့ဗီဒီယိုအာဏာပေါ့ဗျာ။96ရာနှုန်းသဘောတူမှပြင်လို့ရတယ်ဆိုတဲ့ကိစ္စကျွန်တော်တို့ဘက်က96ရာနှုန်းမရှိတဲ့ကိစ္စဒီအချက်တစ်ချက်ထဲနဲ့ပဲကျွန်တော်တို့ကတမတော်သဘောမတူရင်ပြင်လို့မရတဲ့အနေအထားမျိုးဖြစ်နေတဲ့အတွက်ဒီလွတ်တော်အတွင်းတော့ပြင်လို့မရတော့ဘူးလို့
ူးကိုနီရဲ့စဉ်းစားချက်တခြားနည်းလမ်းတွေရှိပါသေးလား
အဲ့ရှိပါတယ်ခင်ဗျာကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့အခါမှာကျွန်တော်တို့ဒီအခြေခံသဘောတရားနှစ်ခုရှိပါတယ်ပထမတစ်ခုကတော့ကျွန်တော်တို့အင်္ဂလိပ်လိုတော့ formal way ပေါ့ဗျာသတ်မှတ်ထားတဲ့နည်းလမ်းအတိုင်းပြင်ဆင်တဲ့နည်းလမ်းလို့ကျွန်တော်တို့သုံးပါတယ်အဲ့တော့သတ်မှတ်ထားတဲ့နည်းလမ်းအတိုင်းဆိုတော့အခု4 3 6လို့ပေါ့ဗျာလူ20ရာခိုင်နှုန်းကအဆိုတင်ရမယ်ပြင်ဆင်ချက်တင်ရမယ်အဲ့တော့ဆွေးနွေးပြီး86ရာနှုန်းကသဘောတူရမယ်ပြီးရင်ပြည်လုံးညွတ်ဆန္ဒခံယူပွဲလုပ်ရမယ်ဒါသတ်မှတ်ထားတဲ့နည်းလမ်းပေါ့ဗျာအဲ့ဒီနည်းလမ်းအတိုင်းပြင်တာကိုကျွန်တော်တို့က formal way သတ်မှတ်ထားတဲ့နည်းလမ်းအတိုင်းပြင်တယ်လို့ခေါ်ပါတယ်တကယ်လို့တခါတလေအကျအသေးတွေဖြစ်လာပြီးသတ်မှတ်ထားတဲ့နည်းလမ်းအတိုင်းပြင်လို့မရရင်တရားဥပဒေနဲ့ဆိုင်တဲ့နောက်ထပ်နည်းလမ်းတစ်ခုရှိပါသေးတယ် informal way လို့ကျွန်တော်တို့အင်္ဂလိပ်လိုခေါ်ပါတယ်မြန်မာလိုဘာသာပြန်ရင်တော့သတ်မှတ်ထားတဲ့နည်းလမ်းအတိုင်းမဟုတ်ပဲအခြားနည်းလမ်းအပြင်ပြင်ဆင်ခြင်းလို့ကျွန်တော်တို့ကဒီလိုအနေနဲ့ထွက်ပါတယ်အဲ့တော့ဒါနဲ့ပတ်သက်ပြီးဆိုတော့ကျွန်တော်ဥယျာထွန်ပြောသွားတဲ့အထက်မှာတခုကျွန်တော်တို့ကြားလိုက်ရပါတယ်အဲ့ဒါတော့ဘာလို့ဆိုတော့ဒီလက်နက်ကိုင်အဖွဲ့တွေနဲ့ဒီနိုင်ငံရေးဆွေးနွေးပွဲလုပ်တဲ့အခါမှာဒီအဖြေတခုထွက်လာလိမ့်မယ်အဲ့ဒီထွက်လာတဲ့အဖြေပေါ်မှာမူတည်ပြီးတော့လွှတ်တော်ကစဉ်းစားမယ်ဆိုတဲ့ဟာမျိုးပေါ့လေအဲ့တော့ဒီနေရာမှာတော့နည်းနည်းလေးဝေဖန်စရာကဒီလက်နက်ကိုင်အဖွဲ့နဲ့ဆွေးနွေးတာတခုတည်းဟာအဖြေလားလက်နက်မကိုင်နဲ့ကြံတဲ့ပြည်သူလူထုအများစုရဲ့စန္ဒကကိုအေးမပါဘူးလားအဲ့ဒီတစ်ချက်စဉ်းစားစရာရှိပါတယ်တော့ကျွန်တော်မြင်တဲ့နီလန်းကျွန်တော်တို့တွေးတဲ့နီလန်းကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုလက်ရှိအနေအထားမှာလက်ရှိသတ်မှတ်ထားတဲ့နီလန်းအတိုင်းပြင်လို့မရဘူးဆိုရင်ကျွန်တော်တို့ကအခြေအနေအသစ်တရက်ကိုဖန်တီးယူပြီးတော့သတ်မှတ်ထားတဲ့နီလန်းမဟုတ်တဲ့နီလန်းပြင်ပကတခြားနီလန်းနေနဲ့ပြင်ဖို့ကြိုးစားဖို့လိုပါတယ်ဥပမာကျွန်တော်တို့ခတ်တူရိုးလေးရှင်းရှင်းလေးပြောရရင်လာမယ့်ရွေးကောက်ပွဲမှာဒီမိုကရေစီလိုလားတဲ့အင်အားစုတွေကရွေးကောက်ပွဲမှာ50ရာခိုင်နှုန်းကျော်လွတ်တော်ရဲ့90ရာခိုင်နှုန်းကျော်နေရာကိုရအောင်ကြိုးစားဖို့လိုပါတယ်။ဟလာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရနိုင်အောင်ကြိုးစားတကယ်လို့တိတ်ဒီ85ရာနှုန်းအကန့်အသတ်ရှိနေတဲ့အတွက်အဲထက်ဝက်ကျော်ရဖို့အခက်အခဲရှိတယ်ဆိုရင်တော့ကျွန်တော်တို့တိုင်းရင်းသားမဟာမိတ်တွေနဲ့ပူးပေါင်းပြီးတော့လာမယ့်2015ရွေးကောက်ပွဲမှာလွတ်တော်ကိုအသာစီးရနိုင်အောင်ကျွန်တော်တို့ကြိုးစားဖို့ပထမအဆင့်လိုပါတယ်။အဲ့ဒါလို့လွတ်တော်ကိုအသာစီးရပြီဆိုရင်2015ရွေးကောက်ပွဲအလွန်မှာပေါ်ပေါက်လာတဲ့လွတ်တော်မှာကျွန်တော်တို့ဒီလွတ်တော်ကိုပဲတုံးပြီးတော့မှကျွန်တော်တို့ informal way လို့ခေါ်တဲ့ပုံမှန်မဟုတ်တဲ့နည်းလမ်းတွေနဲ့ကျွန်တော်တို့ဖွဲ့စည်းပုံအခြေအဥပဒေကိုပြင်ဆင်ဖို့ကြိုးစားနိုင်တဲ့အခွင့်အလမ်းတွေရှိပါတယ်။ဥပမာအားဖြင့်ကျွန်တော်တို့ကတော်တော်အသက်ပေါ်လာရင်ဒီမိုကရေစီအင်အားစုကလည်းအသာစီးအနေထားရှိတယ်ဆိုရင်ကျွန်တော်တို့အင်မတန်လွယ်တဲ့လုပ်ရတစ်ခုရှိပါတယ်။ဖွဲ့စည်းပုံကိုပြင်ဖို့လုံးဝမကြိုးစားပါနဲ့။ဖွဲ့စည်းပုံကိုပြင်ဖို့ကြိုးစားရင်တတ်မှတ်နည်းလမ်းနဲ့ဝင်သွားပါလိမ့်မယ်။အဲ့တော့ဖွဲ့စည်းပုံကိုပြင်ဖို့မကြိုးစားဘဲနဲ့အရေးကြီးအဆိုတင်တဲ့နည်းနဲ့ကျွန်တော်တို့ကပြောပါမယ်။အဲ့တော့ရေးကြီးအစိုးရဘာလို့ဆိုတော့ဒီ2008ဖွဲ့စည်းပုံဟာစဆွဲကြတဲ့ကပြည်သူလူထုရဲ့ဆန္ဒကိုအခြေခံဆွဲတာမဟုတ်ဘူးစစ်တပ်ကဆွဲထားတယ်စစ်အာဏာရှင်တွေကဆွဲထားတယ်စစ်အုပ်ချုပ်ရေးအောက်မှာဆွဲထားတယ် ပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီစံနှုန်းအနေနဲ့လည်းမကိုက်နေဘူးပြည်သူလူထုရဲ့အခွင့်အရေးကိုလည်းအမှတ်ခံချက်မပေးဘူးအဲ့တော့ဒီအကြောင်းတွေကြောင့်ဒီဖွဲ့စည်းပုံနဲ့ဒီမိုကရေစီနိုင်ငံတည်ဆောက်လို့မရဘူး။ဒါကြောင့်မို့လို့ကျွန်တော်တို့ကအနာဂတ်ဒီမိုကရေစီနိုင်ငံကိုပြည်ပြည်ပြင်းပြင်းတည်ဆောက်နိုင်အောင်ဖွဲ့စည်းပုံအခြေအဥ်တွေအစ်တရရေးဆွဲပြီးတော့အစားထိုးပြထားမှုလိုအပ်တယ်ဆိုတဲ့အဆိုမျိုးတင်ရင်အဲ့ဒီလိုအဆိုကိုကျွန်တော်တို့ကထက်ဝက်ကျော်မဲနဲ့ဆုတ်ဖြတ်လို့ရပြီ။တကယ်လို့လွတ်တော်အမအများစုကဒီမိုကရေစီလိုလားတဲ့လူတွေကအတမ်းမှန်နဲ့2008ဖွဲ့စည်းပုံနေရာမှာဖွဲ့စည်းပုံအခြေအဥ်တွေအစ်တခုအစားထိုးရေးဆွဲပြီးတော့မှအဲ့ဒီကိုဆက်ပြီးစီမံအုပ်ချုပ်သွားဖို့လိုအပ်တယ်အဲ့ဒါမှန်တယ်လို့ဆုံးဖြတ်လိုက်ရင်ဒါပြည်သူလူထုရဲ့ဆုံးဖြတ်ချက်ဖြစ်သွားပြီ။ဒီဆုံးဖြတ်ချက်ကိုကျွန်တော်တို့အကောင့်ထဲဖော်မယ်ဆိုရင်ကျွန်တော်တို့နီးလမ်းတွေအများကြီးပေါ်လာမယ်။ဥပမာအားဖြင့်ကျွန်တော်တို့ဖွဲ့စည်းပုံအခြေအဥ်တွေအသစ်ရေးဆွဲဖို့ကော်မတီဖွဲ့မယ်။အကြမ်းရေးမယ်ပြည်သူကိုချပြမယ်ပြည်သူဆန္ဒယူမယ်ပြီးတော့အချောရေးမယ်။ပြည်လုံးကျဆန္ဒခံရွေးလုပ်မယ်ပြည်သူလူထုကဖွဲ့စည်းပုံအခြေအဥ်တွေအသစ်ကိုအတည်ပြုပြီဆိုရင်အဲ့ဒီဖွဲ့စည်းပုံအခြေအဥ်တွေအသစ်နဲ့အညီဒီကောက်ပွဲအသစ်လုံနိုင်မှုအတွက်လက်ရှိလွတ်တော်ကိုဖျက်သိမ်းမယ်
။လက်ရှိဖွဲ့စည်းပုံရောက်အောင်လှုပ်ခွင့်ရှိပါလားခင်ဗျ။ဖွဲ့စည်းပုံအဟောင်းတစ်ခုဖျက်ဖို့။အ
ဲ့ဒါကိုတန်းညုံနည်းနည်းလေးအဲ့ဒီမှာကျွန်တော်လည်းယူလွင်နေတယ်။ကျွန်တော်လက်ရှိဖွဲ့စည်းပုံအကြောင်းမပြောဘူးဗျ။အဲ့ဒီလက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုအခြားဥပဒေခြားဖွဲ့စည်းပုံအခြေခံဥပဒေတစ်ခုနဲ့အစားထိုးဖို့အကြောင်းပြောနေတာ။ဒီဖွဲ့စည်းပုံထဲမှာဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဒီလိုပြင်ရမယ်လို့4-6ကကြီးနဲ့ခါခွေးမှာပြဋ္ဌာန်းတာတယ်။ဒီဖွဲ့စည်းပုံအခြေခံဥပဒေမှာနောက်တစ်ခုကိုပြည်သူလူထုကဘယ်တော့မှဆွဲခွင့်မရှိဘူး။ဒီဖွဲ့စည်းပုံနဲ့ရာသက်ပါနိုင်ပြီးအုပ်ချုပ်ရမယ်လို့လုံးဝမပါဘူးခင်ဗျ။ဒီချက်ကိုကျွန်တော်တို့ကရှင်းရှင်းလင်းလင်းမြင်ဖို့လိုပါတယ်။နောက်တစ်ခုကျွန်တော်တို့ပြောစရာရှိတာကဖွဲ့စည်းပုံအခြေခံဥပဒေဆိုတာနိုင်ငံတကာနိုင်ငံမှာအမြင့်ဆုံးဥပဒေမှန်တော်လည်းပဲသူ့ရဲ့အမြင့်နဲ့သူရှိပါတယ်။အဲ့ဒါပြည်သူပါပဲ။ပြည်သူလူထုလက်မခံရင်အဲ့ဒီဖွဲ့စည်းပုံဟာတည်လို့မရပါဘူး။ပြည်သူလူထုမကြိုက်တဲ့နဲ့တက်ဘူးဆိုရင်ကြိုက်နဲ့တက်တဲ့ဥပဒေနဲ့အချိန်ကြီးအစားထိုးလို့ရပါတယ်။ဆိုတော့နိုင်ငံတော်အာဏာကိုပြည်သူပိုင်နေဆိုတဲ့ concept ဘောတရားပေါ်မှာအခြေတည်ထားတာပါ။လုပ်လို့ရပါတယ်ကိုသား။
ဟုတ်ကဲ့ဥက္ကဋ္ဌဒီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာ။ကျွန်တော်တို့ trust ရှင်ချုပ်လည်းရှိပါတယ်။ဒါပေမဲ့ trust ရှင်နေမဆွေးနွေးခင်မှာခုနဥက္ကဋ္ဌဆွေးနွေးသွားတဲ့ချက်ကတော်လေးစဉ်းစားစရာရှိပါတယ်။ဥရဲ့ထွန်ဒီပေါ်မှာတူတူလို့လေးဘာများဥရဲ့ထွန်အမြင်ရှိပါလဲ
။ကိုပြောတဲ့ဟိုအဖွဲ့စည်းပုံအခြေခံဥတွေမှာလည်းပါမထားတဲ့အခါကျတော့ကျွန်တော်တို့သွတ်တော်ကဒီမိုကရေစီအင်အားစုတွေကအများစုအင်အားအပါရှိလို့မလို့လုပ်တယ်ဆိုရင်တောင်မှတမတော်ကလက်ခံလာပေါ့နော်တမတော်ကသူကဖွဲ့စည်းပုံအခြေခံဥပဒေကိုထိမ့်သိမ်းကာဝယ်စောင့်ရှောက်ဖို့တာဝန်ရှိတယ်လို့ဆိုတယ်သူကအဲ့ဒီဟာကိုလက်ခံတယ်ဆိုရင်တော့ကျွန်တော်တို့ဆိုကြပါစို့ဗျာအဲ့ဒီအချိန်မှာအဓိကနိုင်ငံရေးကောင်းဆောင်တွေကတမတော်ကိုလက်ခံလာအောင်ဆွေးနွေးနိုင်တယ်ဆိုရင်တော့ဒါဖြစ်နိုင်တာပေါ့လေသူတို့လက်မခံဘူးဆိုလို့ရှိရင်တော့သူကအာဏာပြန်သိမ်းတာဘာလို့ဖြစ်သွားနိုင်လဲ
အဲ့
တော့ဒါတော့စိတ်မသေးတာဘူးလို့ကျွန်တော်ထင်တယ်လေ
ဟုတ်ကဲ့ပါ
ဒီလမ်းကတော့
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့အဲ့ဒါထပ်ပြီးတော့ဆွေးနွေးဖို့ရှိပါတယ်တော်ရရှင်ဆွေးနွေးလို့တော်ရရှင်နေတယ်လီဖုန်းနံပါတ်တွေသူတို့ပေးထားတော့သူတို့လည်းတစ်ဆက်ခေါ်ပါဦးမယ်ကျွန်တော်အရင်ဆုံးကိုနေဦးလင်းကြားပါလားခင်ဗျာတူတူတူလေးဆွေးနွေးပေးပါလား
โอเคจ้าပါတယ်ခင်ဗျာ
ဟုတ်ကဲ့ဆွေးနွေးရပါဟို
จ้าပါတယ်ဆိုတော့ဗျာဟိုခုနကိုဥက္ကဋ္ဌပြောတာလဲ informal way ပေါ့เนาะဒါပေမဲ့ကျွန်တော်တော့တိတ်တဘောမကြပါဘူးဗျာเนาะတိအချက်ကနေ့ချက်ကကျွန်တော်တို့ကပွင့်ရင်လင်းပြောရင်ဒီနေ့ရက်ဒီအာနာရှိတဲ့လူရောအာနာမဲတဲ့လူရောအားလုံးကလွဲနေတာဗျာเนาะအားလုံးကအတိုင်းကြီးဖြစ်တယ်အဲ့တော့ကျွန်တော်အတူချုပ်ပြီးပြန်ပြောရရင်ဗမာဆိုတာဟာဘယင်စနစ်ကလာတာเนาะမူနာခီโอเคဘိုးကျောင်းဝန်ဆောင်လက်ထက်မှာမူနာခီကိုဖြုတ်တယ်သမရာစနစ်ပြောတယ်ခစ်ပြီးလူတို့ကိုအခြေခံတဲ့စနစ်ပြောင်းတယ်ဒါပေမဲ့ဗမာလူမျိုးရဲ့ပတန်စိတ်ကနှစ်ပေါင်းထောင်နဲ့ချီရှိနေတဲ့အတွဲကျွန်တော်တို့ကရှင်းရင်းပြောရင်သမတစနစ်မျိုးဆိုရင်နံပါတ်1 OK တယ်ဘာမှပြဿနာမရှိဘူးကျွန်တော်တို့ကလွတ်လပ်ရေးရပြီးတဲ့အခါမှာအင်္ဂလိပ်ကိုမှီပြီးတော့ဖြစ်လာခဲ့ရတဲ့အတွက်ပါလီမန်စနစ်ကိုတုံးတဲ့အတွက်အုပ်စုတိုက်ပွဲကြီးဒီနေ့တည်းမပြီးဘူးနော်ဒီနေ့တည်းအုပ်စုတိုက်ပွဲမပြီးတဲ့အတွက်လူတွေမှာဒုက္ခရောက်ပြီးကြံခဲ့တယ်အဲ့တော့ကျွန်တော်ပြောချင်တာကဘာလဲဆိုတော့ကျွန်တော်တို့ရဲ့ဒီဇိုင်းကလွဲခဲ့တဲ့အတွက်ဒါကိုဖြစ်တာ
ဟုတ်ကဲ့ပါ
အဲ့တော့ဟိုဦးရဲထုပြောသလိုပါပဲနော်ကျွန်တော်တို့ပါလီမန်ကိုအခုဆိုလို့ရှိရင်ပါလီမန်နဲ့ဟာတမ္ပဒစနစ်နဲ့ရိုးထွေးပြီးလုပ်တဲ့အခါမှာဖရစ်ရှင်တွေဖြစ်လာတယ်ကွန်ဖလစ်တွေဖြစ်လာတယ်ဒီနေ့တည်းဒုက္ခရောက်အောင်လုပ်ရင်တော့ခင်ဗျားတို့လွဲသွားလိမ့်မယ်လို့ကျွန်တော်ဗမာတယောက်နေရှင်းရှင်းလင်းလင်းပြော
ဟုတ်ကဲ့ဦးနေဦးကြီးကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်သရရှင်တယောက်ကိုဖိတ်ခေါ်ချင်ပါတယ်ကိုဦးတန်းထွတ်ကြားပါလားခင်ဗျာဦးတန်းထွတ်တူတူလေးဆွနေပေးပါဟဲ့
ကျွန်တော်တခုပြောချင်ပါတယ်ခင်ဗျာအခုလွတ်တော်ရှင်းဝေးမှာလုပ်နေတယ်သူက75 plus 1ဆိုဒီလိုကြီးရရှိနေတယ်လေအဲဒီလိုကြီးရှိနေတော့ဒီလိုကဘယ်လိုနည်းနဲ့မှမဖြစ်နိုင်တော့ဘူးဒါပြင်းတော့ကျွန်တော်တို့ကညီညွတ်မှုတခုနေနဲ့တောင်းပြီးလဲသမားဒီလိုလိုခုံးကြီးကြောင်းသားအစားရှိတဲ့လူတွေဆိုတဲ့ဆွေးနဲ့ပေးဆက်မှလာရင်ဒီဥစ္စာကြီးကကျန်နေမယ်လို့ကျွန်တော်တင်ပြချင်ပါတယ်ဗျာအတို့ပါခင်ဗျာ
ဟုတ်ကဲ့ဦးတန်းထွတ်ကျေးဇူးပါပဲဦးတန်းထွတ်ကတော့လူလှူရှောင်မှုကိုဆိုလိုပုံရပါတယ်ကျွန်တော်ကိုတီးလိုက်မှုကြားပါလားကိုတီးလိုက်မှုတူတူလေးဆွေးနွေးပေးပါ
ကျွန်တော်နေကတော့ဒီကျွန်တော်တို့တောင်းဆိုနေ68ချင်းအောင်ဦးတွေပြင်ဆင်ဖို့ကျွန်တော်တို့အများကတောင်းဆိုနေပါတယ်ဒါပေမဲ့လက်ရှိအစိုးရအနေနဲ့ကတော့68ချင်းအောင်ဦးတွေကိုမပြင်ဆင်ချင်လို့အခုလက်ရှိအစိုးရရဲ့စစ်တပ်က 北京财经出发的。而且在这种里面咯，你超市吃完物的，你本身对于消费者来说，比较老了的很啊。
OK， 结束吧。这老师讲话，比这种，可能孙女不会变色情嘛的。如果你加完了，怎么样？如果你可能孙女多少人加嘛，就把的，因为从孙女那个咯，大概来看看吧，我们那的，可能过年五零啊来孙女多少人去吧的。如果你低保嘛，把人家冻掉了吧的。
OK， 这那阿里嘛孙女讲那苦吧，那不这个咯，因为从叫的。တမရောကတော့တူလို့ရှိရင်တော့ဒါဟာအဆင်ပြေနိုင်နေဆိုတဲ့အချက်ဒါကတော့ဆွေးနွေးစရာမရှိပါဘူး။အဲတကယ်လို့တမရောသဘောမတူရင်ခက်ခဲမယ်ဆိုတဲ့အချက်ဒါဆွေးနွေးစရာရှိပါတယ်။အဲ့တော့ဒီနေရာမှာကျွန်တော်တို့တမရောကတိုင်းပြည်ကိုအုပ်ချုပ်ခဲ့တာ55နှစ်ရှိပြီ။အရှိတောင်အာရှမှာအချမ်းသာဆုံးဘဝကနေတရောဘဝမှာအမွဲဆုံးတိုင်းပြည်လည်းဖြစ်သွားပြီ။အဲ့တော့တမရောဟာတိုင်းပြည်ကိုဒီအုပ်ချုပ်ရေးကဏ္ဍမှာမတတ်နိုင်ဘူးဆိုတဲ့အချက်ကကျွန်တော်တို့ခိုင်မာတဲ့သက်သေခံချက်ရပြီ။အဲ့တော့ဒီလိုအနေအထားမျိုးမှာတမရောသဘောတူမှလုပ်လို့ရမယ်ဆိုတဲ့အခြေခံသဘောတရားကိုကျွန်တော်တို့ကထုတ်ကင်ထားဖို့မသိတော့ဘူးတမရောဟာတိုင်းပြည်ရဲ့အုပ်ချုပ်ရေးကနေဖယ်ပေးရမယ်ကာကွယ်ရေးတာဝန်ကိုပဲယူရမယ်ဆိုတဲ့ဟာဒါကျွန်တော်တို့ဆွေးနွေးညှိနှိုင်းအဖြစ်ရှာမယ်အပိုင်းမှာအဲ့တော့တမရောသဘောမတူရင်အခက်အခဲရှိတယ်ဆိုတာမှန်တယ်သို့တော့အာဏာပြန်သိမ်းနိုင်တယ်ဆိုတဲ့အချက်တော့ကျွန်တော်တို့ကလက်မခံပါဘူးဘာကြောင့်လဲဆိုတော့အခုလဲအာဏာသိမ်းထားတာပဲအဲ့တော့1962ခုနှစ်ကလက်နက်နဲ့အာဏာသိမ်းတယ်အခုဖွဲ့စည်းပုံခြေအုပ်တွေနဲ့အာဏာသိမ်းတယ်ဒါပါပဲအဲ့တော့အဲ့ဒီဖွဲ့စည်းပုံခြေအုပ်တွေနဲ့အာဏာသိမ်းထားတာကိုကျွန်တော်တို့ကပြည်သူလက်ထဲကိုနိုင်ငံတော်အာဏာပြန်လည်ရောက်ဖို့အတွက်ဒါကြိုးစားအထုတ်တဲ့နီးနာနေတဲ့ရကိုပဲကျွန်တော်ကဆွေးနွေးတဲ့အပိုင်းမှာလွယ်မယ်လို့ကျွန်တော်မပြောပါဘူးခက်ခဲပါလိမ့်မယ်သို့တော့ကျွန်တော်တို့ကြိုးစားပြီးအဖြစ်ရှာမယ်နောက်တစ်ခုကျွန်တော်တို့ပြည်သက်တယောက်ဆွေးနွေးသွားတဲ့ဒီဇိုင်းပါတယ်ဆိုတဲ့ကိစ္စလေအဲ့တော့ဒီပါလီမန်စနစ်ကိုသူကထောက်ပြသွားတယ်ပါလီမန်စနစ်မှာအုပ်စုခွဲတွေဖြစ်တယ်အဲ့ဒီမှာစစ်တပ်ကအာဏာသိမ်းမှုအကြောင်းပေါ်တယ်ဒါဒီပုံမှန်လေးကျွန်တော်အခြေအနေပြောစရာမရှိပါဘူး။ဒီဇိုင်းပါရင်ဒီဇိုင်းပြန်ရမှာပေါ့ဗျာ။အဲ့တော့လက်ရှိဖွဲ့စည်းပုံအခြေအဥ်တွေဟာဒီဇိုင်းမမှန်ဘူး။ဒီဇိုင်းမှန်နေမှာမမှန်ဘူးကိုသုံးသပ်တဲ့ပြည်သနာတစ်ချောင်းပဲရှိပါလေ။အဲ့ဒါကပြည်သူလူထုရဲ့ဆန္ဒပါပဲ။ပြည်သူလူထုကလိုလားတယ်ဆိုရင်ပြည်သူလူထုကနှက်သက်တယ်ဆိုရင်ဒါကျွန်တော်တို့တိုင်းပြည်အတွက်စီလျော်တဲ့ကန့်ညီတဲ့ဥပဒေလို့ဆိုရမှာပဲ။အဲ့တော့အခုကျွန်တော်တို့2008ဖွဲ့စည်းပုံအခြေအဥ်တွေဟာစရေးကလေးကပြည်သူဆန္ဒမပါဘူး။တမရော်ကရေးခဲ့တယ်။ပြီးတော့နိုင်ငံတော်အာဏာပြည်သူကိုမအားဖြင့်ကိုကိုကိုတက်ကိုပြထားတယ်။အဲ့တော့ဒီအခြေအနေကိုကျွန်တော်တို့ကရအောင်ယုံရမှာပဲအဲ့တော့ရအောင်ယုံမှုကျွန်တော်တို့ကတော့နီးလန်းတွေကိုဥပဒေပညာရှင်အနေနဲ့ရှာကြံပြီးစဉ်းစားပေးတာပဲဒီနီးလန်းတွေဟာကျွန်တော်တို့သုံးလို့ရတဲ့နီးလန်းတွေအဆင်ပြေခြင်းလဲပြင်မယ်အခက်အခဲကြုံရင်လဲကြုံရမယ်နီးလန်းကအမျိုးမျိုးရှိပါတယ်ဒါကျွန်တော်ကတလန်းမဲတာလွတ်တော်ကိုပဲပြောသေးတယ်ဟာလာနောက်တစ်မျိုးဆိုပို့ပြီးတော့လွယ်ပါတယ်အဲ့ကျွန်တော်တို့ရှိမှာခုလွတ်တော်14ခုရှိတယ်ကိုသားညီကြီးเนาะဒါကျွန်တော်တို့ဒီနယ်တိုင်းလွတ်တော်တွေအဲ့ဒီဒီနယ်တိုင်းလွတ်တော်တွေမှာလည်းဒီလိုအဆိုတင်တော့ဒီလိုအဆိုတင်ပြီးတော့မှဆုတ်ဖြတ်ချက်တွေချမယ်ကျွန်တော်တို့မလိုချင်ဘူးအစ်စ်လိုချင်တယ်ဆိုရင်ဒါပြည်သူအတံမဲအဲ့တော့ပြည်သူတရားလုံးကဖွဲ့စည်းပုံရှင်ဥပဒေတရားကိုအစ်စ်လိုလားပါတယ်ဆိုတာကိုတပ်မတော်ကလက်မခံနိုင်ဘူးလို့ပြောရင်တပ်မတော်ဟာပြည်သူကိုဆန့်ကျင်တဲ့တပ်မတော်ပြည်သူဆန္ဒကိုမလေးစားတဲ့တပ်မတော်ဖြစ်သွားမှာပေါ့တပ်မတော်ဟာဒီလိုမျိုးအဖြစ်ခံမလားဒီလိုသမိုင်းသူတို့ရေးမလားဒါလည်းပဲကျွန်တော်တို့စဉ်းစားစရာရှိပါတယ်ဒါဆွေးနွေးလို့ရတဲ့အချက်တွေပါပဲ
ကျွန်တော်တစ်ချက်ထဲတော့တစ်ချက်ဥကိုနီကိုမေးချင်ပါတယ်ဥကိုနီရဲ့စဉ်းစားချက်ကလူလူဆန္ဒကိုအခြေခံစဉ်းစားတာကိုလူလူကိုယ်စားလှယ်ကိုအခြေခံစဉ်းစားတဲ့ဘောဖြစ်တဲ့ခါကျတော့တလောကဆိုရင်ပဲကျောင်းသားတွေထွက်လာပါတယ်အခြေခံဥပဒေပြင်ဆင်ရေးအရင်းနှီးတဲ့ကိစ္စကိုသူတို့မကြည်နပ်ဘူးဆန္ဒပြကြတယ်ဖန်တာစီးတာတွေဖြစ်လာတယ်အဲ့တော့ဒီခုနလူလူဆန္ဒအခြေခံတဲ့စဉ်းစားချက်တွေဖြစ်လာမယ်ဆိုရင်ဒီလိုလှုပ်ရှားမှုတွေလည်းအနည်းနဲ့များတော့ပေါ်လာမှာပဲအဲ့တော့ထိတ်တိတ်ဖြစ်မှုတွေကဖြစ်လာစရာရှိပါလားအဲ့တော့ဆိုရင်ကြည့်ပါဖြစ
်မယ်ဘယ်လိုအခါဖြစ်မလဲဆိုရင်ကျွန်တော်ပြောသလိုစီးနဲ့ကန်းနဲ့ဘောင်းအတွင်းကပြောင်းဖို့မကြိုးစားဘဲနဲ့ပိတ်ဆို့မယ်ဟန့်တမ်းမယ်ဆိုရင်တော့ထိတ်တိတ်တွေးဆုံတာတွေဖြစ်လာနိုင်ပါတယ်နော်စူပူရာတွေပုံကြွရာတွေကျွန်တော်တို့တနိုင်ငံလုံးသပိတ်မှောက်တာတွေအဲ့ဒီဘက်ကိုဥတီသွားပါလိမ့်မယ်ကျွန်တော်တို့ကဒါကိုမလိုလားဘူးဒီဟာ side effect တိတ်ပြီးများလွန်းတဲ့ဘေးအတွက်ဆူဂျူအလွန်များတယ်ဒါကြောင့်မလို့ကျွန်တော်တို့ကစနစ်တကျပြောင်းကျင်တယ်အဲ့တော့ဒီမှာပြဿနာတစ်ခုတည်းပဲရှိပါတယ်စစ်တပ်ပါပဲဥယျာထွန်းပြောတာကျွန်တော်တို့လက်ခံပါတယ်နော်စစ်တပ်ကသာအခြေအနေမှန်ကိုသိပြီးတော့တိုက်ပြီးမပြတ်အောင်တော့တီတီငိမ့်ငိမ့်နဲ့ဟဲ့လား model ဖြစ်သွားအောင်ကဘာပေါ်မှာစံပြဖြစ်သွားအောင်ဒီအပြောင်းလဲတစ်ခုကိုလုပ်မယ်ဆိုရင်တမတော်ကလူလူဆန္ဒနဲ့အညီလိုက်ပြီးတော့မှတစ်ဆင့်ပြီးတစ်ဆင့်ပြောင်းပေးသွားမယ်ဆိုရင်အဲ့ကဲမရှိနိုင်ပါဘူးကုသည
ုံ။ဟုတ်ကဲ့ခင်ဗျာ။ဥယျာထွန်းကျွန်တော်ဆက်ပြီးတော့ခုနကဥပ္ပကိုနီဆွေးမြေ့သွားတဲ့ပုံမှာပဲမေးချင်ပါတယ်။ဥစစ်တပ်ကဘလို့ရက်မလဲဆိုတဲ့ပုံမှာဒါအဖြစ်ထွက်မှာပဲတဲ့စစ်တပ်ရဲ့ရက်တီချက်ကိုလူလူကိုပြအောင်မှာပဲတဲ့။ဥယျာထွန်းရဲ့မြင်ကရော
။မှန်ပါတယ်တက်မတော်ကကျွန်တော်တို့ဒီနိုင်ငံရဲ့ခွင့်ပြုတိုးတက်ရေးအတွက်နောက်ဒီတိုင်းပြည်စည်းလုံးညီညွတ်ရေးအတွက်ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေကအဟံတာဖြစ်နေတယ်ဆိုတာကိုသဘောပေါက်နားလည်ဖို့တော့ဒီတက်ဆိုင်ရာနိုင်ငံရေးဟိုပါတီကောင်းဆောင်တွေနောက်သွတ်တော်ကိုယ်စားလှယ်တွေပေါ့နော်သူတို့ကပို့ပြီးတော့တာဝန်ကြီးတယ်လို့ထင်ပါတယ်ဟိုကျွန်တော်တို့ပြောတာဆိုတာတွေကအစပေါ့နော်ဒီတက်မတော်ရဲ့အခန်းကဏ္ဍကိုလည်းအတိမတ်ပြုတ်ပြီးတဲ့အခါကျတော့ကျွန်တော်တို့က ဒီစီလုံးညီညွတ်ရေးတိုင်းသားစီလုံးညီညွတ်ရေးရဖို့အတွက်ကဗဟုထုတ်ကန်မှုတင်းကျပ်လို့အရင်တော့လို့မယုံမကြည်စိတ်တွေနဲ့ဒီတင်းကျပ်ထားလို့ရှိရင်ပို့ပြီးတော့တွေးကွဲစီမယ်ပို့ပြီးတော့ဒီစီလုံးညီညွတ်ရေးအတွက်အခက်အခဲဖြစ်စီမယ်ဆိုတာသဘောပေါက်ဖို့လိုပါတယ်အဲ့ဒီအတွက်ကိုကျွန်တော်တို့ကဒီဟိုပါပေါ့နော်သူတို့နားလေလာအောင်အချိန်တစ်ခုပေးရမှာဖြစ်တယ်လို့ဟိုကျွန်တော်တို့သိယုံနိုင်ရမယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့ဦးရဲ့ကျ
ွန်တော်ထင်လို့ရှိရင်ကျွန်တော်ထင်ပါတယ်ဟိုနားလေအောင်ကျွန်တော်တို့ကအပြန်အလှန်ပေါ့သူတို့ကစိုးရိမ်မှုတွေကိုလည်းကျွန်တော်နားလေအောင်ကိုချင်းစာပြီးတော့ဆွေးနွေးညှိနှိုင်းနိုင်တယ်ဆိုလို့ရှိရင်တော့ဒါချောချောမွေ့မွေ့ဒီအပြောင်းလဲတွေဖြစ်လာနိုင်ပါတယ်
ဦးရဲ့ထုံးကိုကျွန်တော်မေးချင်ပါတယ်ဦးရဲ့ထုံးခုနကပြောသွားတဲ့အထက်မှာဖွဲ့စည်းပုံပြင်ရေးကိစ္စတန်းသားလူလာတဲ့ချင်းဒီလူလာတဲ့ပြင်ဆင်မှုတွေအခုကလွတ်တော်ရင်းမှာဒီတိုင်းဆိုရင်တော့ဖြစ်နိုင်ကြီးနေသွားပြီပေါ့ဦးရဲ့ထုံးလည်းပြောပါတယ်ဒါပေမဲ့ခုနကဥက္ကဋ္ဌပြောတဲ့အထက်မှာတော့အားလုံးဒီပြည်သူ့ကိုယ်စားလှယ်အားလုံးကနေပြီးတော့ပြင်ဖို့ကြိုးစားမယ်ဆိုရင်စစ်တပ်နဲ့ဦးရဲ့ထုံးထိတိုက်ဖြစ်မယ်ဆိုတဲ့စိုးရိမ်ချက်ရှိပါတယ်အမျိုးသားညီညွတ်ရေးကိုတစ်ဖက်ကပြန်ကြည့်တဲ့အခါကျတော့အဲ့တော့ခုနကစောင့်အောင်မယ်ဆိုတာဘယ်လောက်ထိစောင့်အောင်လဲတကယ်တမ်းအခုအနေထားမှာဖွဲ့စည်းပုံပြင်ဆင်ရေးအလားအလာကလွတ်တော်ထဲမှာလုံးဝပျောက်သွားပြီလားဦးရထွန်းအမြင်သိကြပါလေ
အခုဒီပထမအကြိမ်လွတ်တော်ထဲမှာတော့ဟိုမလွယ်တော့ဘူးလို့ကျွန်တော်ယူပါတယ်တိတ်လည်းအချိန်မပြတ်တော့ဘူးခုနဥက္ကဋ္ဌပြောသလိုကျွန်တော်တို့လွတ်တော်မှာကလည်းဒီပြည်သူလူထုကရွေးကောက်တင်မြောက်တဲ့တကယ်ကိုစားပြီးတဲ့လွတ်တော်ကိုယ်စားလှယ်တွေကနည်းနေသေးရဲ့အခါကျလာမယ့်လွတ်တော်မှာပေါ့နော်လာမယ့်ဒုတိယအကြိမ်လွတ်တော်မှာတော့တကယ်ပြည်သူလူထုကိုကိုစားပြီးတဲ့လွတ်တော်ကိုယ်စားလှယ်တွေပါမယ်အဲ့ဒီအချိန်မှာဆိုရှင်ကျွန်တော်တို့ကတတိထားဖို့ကတော့တတ်မတော်ကိုသိသိနဲ့အမြင်သိယုံရင်အမြင်နဲ့ပဲကျွန်တော်တို့ကဆွေးနွေးပြောဆိုဖို့လိုပါတယ်တတ်မတော်ကိုကျွန်တော်တို့ကရံပက်အနေနဲ့ပြောဆိုတိုက်ခိုက်နေမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ချင်းပိုဝေးသွားနိုင်တာပေါ့ဒီနိုင်ငံရေးသမားတွေနဲ့တတ်မတော်သားကိုယ်စားလှယ်တွေနဲ့ပိုဝေးသွားပြီးတော့သူတို့အနေနဲ့ကဒီဖွဲ့စည်းပုံခြေကားဥပဒေပြင်ဆင်ရေးဟာတိုင်းသားစီလုံးညီညွတ်ရေးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အခြေခံကြတယ်ဆိုတဲ့ဥစ္စာကိုသဘောမပေါက်ဖဲနဲ့နော်သူတို့ချုပ်ကင်မှာတိုင်းပြည်ဟိုပေါ့နေဝေးပြည်ပြမယ်ဆိုပြီးတော့အရင်စိတ်နဲ့ပြန်ပြီးတော့လှုပ်လာမယ်ဆိုရင်ကျွန်တော်တို့ကအတို့ရမရောက်ဖဲဖြစ်နိုင်တယ
်မြန်မာနိုင်ငံကပြောမယ်ဆိုရင်တော့စစ်အစိုးရအောက်မှာပဲနှစ်ပေါင်း20ကျော်လောက်နေခဲ့ရပြီဘယ်လောက်ထိစစ်တပ်ရဲ့အပြောင်းလဲကိုစောင့်ရမယ်လို့ယူဆပါလဲ
ကျွန်တော်တို့ကျွန်တော်အနေနဲ့ကတော့ခုနပြောသလိုပြည်ရလည်းမဟုတ်တဲ့အတွက်ကြောင့်မလို့ဘလောက်ဆိုတဲ့ကာလကိုတော့မပြောနိုင်ဘူးပေါ့နော်ကျွန်တော်တို့ရဲ့နိုင်ငံရေးအင်အားစုတွေရဲ့ကြိုးစားမှုနောက်အပြန်အလှန်နားလည်မှုနောက်တစ်ခုကတစ်ဖက်ကလည်းရွေ့လာမလို့ကျွန်တော်ထင်ပါတယ်ဒီအရာဝတ္ထုတိုင်းဟာဒီအငြင်းတန်းတည်နေနေတာမဟုတ်တဲ့အတွက်ကြောင့်တတ်မတော်ရဲ့သဘောထားတွေအရလည်းဒီပေါ်ထားတဲ့သဘောထားတွေဒီကျွန်တော်တို့နိုင်ငံအပေါ်မှာဖက်ဒရယ်စနစ်ပေါ်မှာထားတဲ့သဘောထားတွေဒါတွေအရလည်းအပြောင်းလဲတွေဖြစ်လာလိမ့်မယ်လို့ကျွန်တော်ကတော့ယူဆပါတယ်နိုင်ငံတစ်ခုဖြစ်တဲ့ဖို့အတွက်အပြောင်းလဲတွေတော့ဖြစ်လာမှာပါ
ဟုတ်ကဲ့ပါခင်ဗျာဦးရထွန်းကျေးဇူးပါခင်ဗျာကျွန်တော်ဒိုင်းလီလိုက်စီစဉ်အခုချိန်လဲဆစ်တော်လို့ပါပေါဝင်ဆွေးနွေးပေးတဲ့ရှင်နေဦးကိုနီနဲ့အခုပြည်သူ့တော်ကုစလေဦးရထွန်းအားလုံးကျေးဇူးများကြီးတင်ပါတယ်ပရောရှင်တွေကိုလည်းကျေးဇူးများကြီးတင်ပါတယ်ခင်ဗျာကျွန်တော်အချိန်ခက်ခဲရောက်တချို့တော်ရှင်တွေကိုဖုန်းမခေါ်လို့အချိန်မရလိုက်ပါဘူးခင်ဗျာအဲ့ဒါကိုလည်းခွင့်လွှတ်ပေးဖို့တောင်းပန်ပါတယ်ဒိုင်းလီလိုက်စီစဉ်ဒီမှာပဲကျွန်တော်ကပြပါ